ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပထမဆုံးအကြိမ်တွေ့ဆုံပွဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာရုရှားနိုင်ငံအရှိဆွန်ပိုင်းကနယ်နိမိတ်ထဲကိုရောက်ရှိလာပါပြီ။ဒီခီးစဉ်ဟာရုရှားနိုင်ငံနဲ့နီကတ်စွာဆက်ဆံရေးအတွက်ကနဦးခြေလှမ်းတရားဖြစ်တယ်လို့ကောင်ဆောင်ကင်ကပြောပါရယ်။ဗလာဒီဗော့စတော့ခ်စစ်ကမ်းမြို့ကိုဒီနေ့ရောက်ရှိလာတဲ့ကောင်ဆောင်ကင်ကိုပြုံပြုံရွှင်ရွှင်တွေ့ရပြီးတော့သူ့ကိုရုရှားတာဝန်ရှိသူတွေကစစ်တီဝိုင်းနဲ့ကြိုဆိုခဲ့ပါရယ်။ကောင်ဆောင်ကင်ဟာလက်နက်အပြည့်တပ်ဆင်ထားတဲ့သူ့ရဲ့အစင်းရောင်မြေထားနဲ့ဗလာဒီဗော့စတော့ခ်မြို့မှာခီးတထောင်နာဖို့ရောက်ရှိလာတာပါ။ကစန်နေဇာမြို့မှာအရင်ဆုံးဝင်လာတဲ့အချိန်မှာတော့တာဟာသူ့ရဲ့နောက်ဆုံးရုရှားခီးစဉ်ဖြစ်မှာမဟုတ်သလိုပဲမြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးတိုးမြင့်ဖို့ပထမဆုံးခြေလှမ်းတရားဖြစ်တယ်လို့ကောင်ဆောင်ကင်ကပြောဆိုတဲ့အကြောင်းရုရှားဒေသတွင်တာဝန်ရှိသူတွေကပြောပါတယ်။မနေ့ကကြာတာပတိနေ့မှာသမ္မတဗလာဒီမီယာပူတင်နဲ့ကောင်ဆောင်ကင်တို့တွေ့ဆုံတဲ့အခါစီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးလိမ့်မယ်လို့ခန့်မှန်းပါတယ်။အထူးသဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့ကင်တို့ရဲ့ဆွေးနွေးပွဲပြတ်ပြားသွားပြီးတဲ့နောက်မြောက်ကိုရီးယားပေါ်နိုင်ငံတကာကချက်ပြီးချမှတ်ထားတဲ့တန်ခါရဲ့ယူမှုတွေဖြည့်ရှော့နိုင်ရေးဆွေးနွေးမယ်လို့လည်းယူဆနေတာပါရုရှားခီးစင်ဟာကဘာထိုင်တန်ကောင်းဆောင်သူနဲ့တွေ့ဆုံမဲ့ကောင်းဆောင်ကင်းမြတ်နောက်ကြဆုံးဆွေးနွေးပွဲတရားလည်းဖြစ်ပါတယ်